မြန်မာနိုင်ငံမှာစစ်အာဏာသိမ်းနှစ်ပတ်လည်နေ့နှစ်နှစ်ပြည့်တဲ့နေ့2023ခုနှစ်ဖေဖော်ဝါရီ1ရက်နေ့မှာကိုရီးယားလွတ်တော်ဝင်းထဲမှာကိုရီးယားတိုက်ခံပါတီ The Justice Party ကဥဆောင်ပြီးတော့မြန်မာဒီမိုကရေစီရေးဆွေးနွေးပွဲတစ်ခုပြုလုပ်ကြမှာပါဒီဆွေးနွေးပွဲမှာကိုရီးယားနိုင်ငံပြည်သူတွေဟာမြန်မာပြည်သူတွေနဲ့တသားတဲ့ရက်တီကြောင်းမြန်မာပြည်ဒီမိုကရေစီရရှိရေးမြန်မာနိုင်ငံမှာစစ်အာဏာရှင်စနစ်အပြည့်တိုင်းအုပ်ချုပ်ရေးကိုရီးယားအစိုးရနဲ့နိုင်ငံတကာကိုတိုက်တွန်းတောင်းဆိုကြမှာဖြစ်တယ်လို့တောင်ကိုရီးယားနိုင်ငံကမြို့သားညီညွတ်ရေးအစိုးရကိုယ်စားလှယ်ကပြောပါရယ်ကိုရီးယားရောက်ဒီမိုကရေစီရဲ့လှုပ်ရှားသူတွေတရားဝင်ဆက်လက်နေထိုင်ရေးပါဝင်ကိုရီးယားမှာမြန်မာစစ်ကောင်စီနဲ့ပတ်သက်ဆက်နွယ်နေတဲ့စီးပွားရေးလုပ်ငန်းတွေအပေါ်တန်ခတ်ပိတ်ဆို့ရေးတိုက်တွန်းတောင်းဆိုမှုတွေအပေါ်မှာကိုရီးယားနိုင်ငံရဲ့အတိုင်းဝိုင်းနဲ့ပြည်သူတွေဘယ်လိုအားပေးခဲ့ကြသလဲဆိုတာတွေကိုတောင်ကိုရီးယားနိုင်ငံကအမျိုးသားညီညွတ်ရေးအစိုးရကိုယ်စားလှယ်ဥယျာဉ်နိုင်ထွန်းကိုမတ်စုမွန်ကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
ဟုတ်မင်္ဂလာပါဥယျာဉ်နိုင်ထွန်းရှင်ကျွန်တော်တို့ VOA မြန်မာပိုင်းကိုအခုလိုမျိုးလက်ခံပြီးတော့တွေ့ဆုံမေးမြန်းခွင့်ပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်အဓိကကတော့လာမယ့် February လ1ရက်နေ့2023ခုနှစ်ဆိုရင်မြန်မာနိုင်ငံမှာဆက်ရနာတိန်းတာကနှစ်နှစ်တိတိပြည့်သွားပြီပေါ့နော်ဆိုတဲ့ခါကျတော့မြန်မာနိုင်ငံမှာဆက်ရနာတိန်းတဲ့အချိန်ကနေစပြီးတော့ပြည်ပရောက်နေတဲ့မြန်မာနိုင်ငံသားတွေအကုန်လုံးကမြန်မာပြည်ရဲ့ပြည်သူတွေနဲ့အတူတူတသားရဲ့ရက်တည်ပြီးတော့မှဆက်ရနာရှင်စန့်ကြီးရင်းနဲ့မြန်မာနိုင်ငံမှာဒီမိုကရေစီစနစ်ပြန်ပြီးတော့မှထူထောင်ရေးဆက်ရနာရှင်စနစ်အဆုံးတိုင်ပြတ်သုံးရေးအတွက်ကိုရတဲ့အခမ်းအနားကနေပြီးတော့မှတက်တက်ကြွကြွနဲ့သူတို့ရာပါဝင်ခဲ့ကြတယ်ဆန္ဒပြတာတွေရှိတယ်လိုအပ်တဲ့ဒီထောက်ကူတွေကိုဝိုင်းပြီးတော့မှကူညီပံ့ပိုးပေးကြတာတွေရှိတယ်ဒီထက်တဲ့မှာပြည်ပရောက်နေတဲ့မြန်မာနိုင်ငံသားတွေအခမ်းအနားကလည်းအထူးရေးပါတဲ့နေရာမှာရှိခဲ့တယ်ပေါ့နော်ဆိုတော့အဲ့ဒီအထက်တဲ့မှာဒီပြည်ပရောက်နေတဲ့နိုင်ငံတွေထဲမှာကိုရီးယားနိုင်ငံရဲ့ဒီကိုရီးယားရောက်မြန်မာနိုင်ငံသူနိုင်ငံသားတွေဒီမိုကရေစီရေလှှရှားရဲ့သူတွေရဲ့အခမ်းအနားကလည်းတော်တော်လေးဟိုမှာဒီတက်တက်ကြွကြွနဲ့ဒီအရေးပါတဲ့အခမ်းအနားမှာပါခဲ့တာရှိတယ်ဆိုတော့ဒီပထမအာဏာသိမ်းလိုက်တဲ့အချိန်ကနေစပြီးတော့ကိုရီးယားနိုင်ငံမှာရောက်နေတဲ့ဒီမိုကရေစီရေလှှရှားတဲ့သူတွေဘက်ကဘလို့အခမ်းအနားတွေကနေပါဝင်ခဲ့တယ်ပေါ့နော်အာဏာသိမ်းပြီဆိုတာသိလိုက်တဲ့အချိန်မှာဘလို့စပြီးတော့မှပါဝင်ဆောင်ရွက်ခဲ့ကြတယ်ဆိုတာလေးနည်းနည်းစပြီးရှင်းပြပေးပါရှင
်ဟုတ်ကဲ့ဒီ2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာအာနာသိန်းတယ်ပေါ့လေမနေ့ပိုင်းမှာအာနာသိန်းတယ်ဆိုရင်ပဲတချို့ကလေဒီကိုရီးယားမှာလုပ်တွေလုပ်ငန်းခွင်တွေစောင့်နေကြရပေါ့လေကိုရီးယားမှာမနေ့၈ ရက်လုပ်စောင့်နေဆိုတော့မြန်မာပြည်မှာကအဲဟို9 ရက်ကျော်ပဲရှိသေးတာဟုတ်အဲ့တော့သူတို့အဲ့တဲ့ရင်ကိုကြားကြားချင်းပဲပြန်လာဖုန်းနေစကြတယ်သူအားလုံးတော့မြန်မာနိုင်ငံသားတွေဆိုတော့တော်တော်များများကလုပ်ငန်းခွင်မှာအလုပ်ကိုမလုပ်နိုင်တော့ဘူးအခြေအနေတွေဖြစ်လာစိတ်တွေရန်လှူရှားလာတက်ကြွလာတယ်အဲ့အဲ့ဒီအချိန်မှာဒီနေ့ည9နာရီမှာကိုရီးယားနိုင်ငံဖူဖျောင်းမြို့မှာရှိတဲ့အဲဒီနေရာတနေရာပါပေါ့လေအဲမြန်မာများအကုန်လုံးစုဝေးကြမယ်စုဝေးပြီးတော့အခုလိုဒီစစ်တပ်ကနေပြီးတော့မြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကိုတရားမဝင်သောနည်းလမ်းနဲ့ဥပဒေမဲ့အာဏာသိမ်းမိုက်မှုကိုဘလို့တုတ်ပြကြမလဲဆိုပြီးတော့စစ်စာရေးပြီးတော့ဖေဖော်ဝါရီစတင်လိုက်ပါတယ်အစတင်လိုက်တဲ့အခါမှာပဲည9နာရီမှာကိုရီးယားနိုင်ငံမှာရှိကြတဲ့ဒီဆိုးဝါရောဟုတ်ကဲ့ဒီနေနေစုံနေပြားပြက်ကရောအောက်ပိုင်းဒေသထပ်ပိုင်းဒေသလက်ပိုင်းဒေသအားလုံးကစုယုံပြီးတော့ဖူဖျောင်းဆိုတဲ့ကိုရီးယားနိုင်ငံအင်ချုမြို့မှရှိတဲ့ဖူဖျောင်းဆိုတဲ့နေရာဒီမှာဒါရွေးစုဝေးကြတယ်ပေါ့လေဖူဖျောင်းဆိုတာလေမြန်မာအများစုဝေးကြတဲ့နေရာတနေရာမြန်မာတောင်းလို့ပြောလို့ရတယ်ပေါ့လေအဲအဲ့ဒီမှာရှိတဲ့နေရာဒီတနေရာမှာအဲကျွန်တော်တို့မြန်မာတွေအကုန်လုံးစုဝေးလိုက်ကြတယ်အားလုံးပေါင်းမြန်မာအယောက်200ကျော်တော့စပြီးစုဝေးပြစ်ကြတယ်ပေါ့လေစုဝေးကြပြီကဲဟုတ်ပြီမြန်မာနိုင်ငံမှာဒီလိုမျိုးဆက်အနာသိမှုတွေဖြစ်သွားပြီကိုရီးယားနိုင်ငံရောရှိနေတဲ့မြန်မာနိုင်ငံသားတွေဘယ်လိုလုပ်ကြမလဲဆိုပြီးတော့တိုင်ပင်ကြတယ်နောက်ဆုံးတော့ဒီဆက်အနာသိမှုစန့်ကျင်ကော်မတီကိုရီးယားဆိုပြီးတော့အဲကိုရီးယားနိုင်ငံမှာပထမဆုံးစာတင်ဖွဲ့စည်းနိုင်ခဲ့တယ်ပေါ့လေဖွဲ့စည်းရတယ်မှာဒီဟိုတို့ဒီပါတီဆိုင်ကဆိုရင် NLD ဘက်ကလည်းပါတယ်ကျောင်းသားလူငယ်တွေလည်းပါတယ်အလုံးသားတွေလည်းပါတယ်ပြီးတော့ကိုရီးယားနိုင်ငံပြည်နယ်တော်တွေလုပ်နေတဲ့ဂျန်တာတက်နေသူတွေလည်းပါတယ်လူသားစားပေါင်းစုံအသက်ရွယ်အကန့်အသတ်မရှိအကုန်လုံးစုဝေးပြီးတော့အကြီးအဖွဲ့စည်းပေါ့လေဆိုတော့ဆက်လာတဲ့စာတင်ကော်မတီဖွဲ့ရတယ်ရစတင်ပြီးတော့ကိုရီးယားနိုင်ငံမှာဒီစစ်အာဏာရှင်တွေကိုပြန်လည်ပြီးတော့ဒီစစ်နာပြတာတွေတပိမောက်တာတွေပြီးတော့စီဒီအမ်ဝန်ထမ်းတွေကိုဒီထောက်ပံ့တာတွေအဖာရိုင်းစင်းနေကောက်တာတွေကိုထဲထဲဝင်စတင်လုဆောင်ခဲ့တယ်ပေါ့ဒီအဲ့ဒါလုဆောင်ခဲ့တာကအဲ့ဒီအစက်ကအာနာသိမ့်မှုပြုလုပ်ခဲ့တဲ့ညအစပြီးတော့ယနေ့အချိန်ကြီးပါပဲတက်တက်ကြွားနေလုဆောင်နေကြပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ဒါကတော့ကိုရီးယားရောက်မြန်မာနိုင်ငံသူနိုင်ငံသားတွေရဲ့ဆက်အနာရှင်စန့်ကျင်ရေးမှာဒီမြန်မာပြည်သူတွေနဲ့တသားတဲ့ရက်တည်ခဲ့တဲ့ဟာပေါ့နော်ဆိုတဲ့အခါကျတော့ကိုရီးယားအစိုးရနောက်ပြီးလို့ရှိရင်ကိုရီးယားမှာရှိနေတဲ့ဖုန်းတော်ကြီးတွေအပါအဝင်ပေါ့နော်ထင်ရှားကျော်ကြားတဲ့သူတွေနိုင်ငံရေးလှုပ်ရှားသူတွေဘက်ကရောမြန်မာပြည်ဒီမိုကရေစီရရှိရေးအတွက်ကိုဘယ်လိုမျိုးအခမ်းအနားတွေကနေသူတို့ကပူးပေါင်းပါဝင်ပြီးတော့မှဒီမြန်မာပြည်ဒီမိုကရေစီရရှိရေးဆက်အနာရှင်စနစ်ချုပ်သိမ်းရေးအတွက်ကိုပူးပေါင်းပါဝင်ခဲ့ကြတဲ့ နေရာတွေရှိပါလေအဲ့ဒီဟာတွေနဲ့မှာထူးထူးခြားခြားရှိတာဆိုရင်လည်းအဲ့ဒါလေးနည်းနည်းရှင်းပြပေးပါဦးရှင
်ဟုတ်ကဲ့အခုလိုပဲဒီမနက်ကမှဆရာနာသိနေဆိုတာကိုကိုရီးယားနိုင်ငံမှာရှိတဲ့သတင်းမီဒီယာတွေကလည်းကြေညာတယ်အဲ့ဒီသတင်းတွေကိုကိုရီးယားပြည်ကလည်းကြားသိရတဲ့အချိန်မှာသူတို့ဘက်ကလည်းဒီမြန်မာမှာကိုရီးယားနိုင်ငံမှာရှိတယ်ဒီမှာအတင်းဖွဲ့စည်းတွေနဲ့သူတို့ဆက်သွယ်ကြတယ်ဆက်သွယ်ကြပြီးတော့နေရာဒေသအနှံ့အပြားသူဒေသဒေသအစီအစီမှာရှိတဲ့အဖွဲ့တွေနဲ့ချိတ်ဆက်ပြီးတော့မြန်မာဒီမိုစီရေးတပ်ကိုသူတို့အားပေးတယ်ထောက်ခံတယ်ပံ့ပိုးကူညီတယ်ဒီကူညီမှုတွေကိုစတင်ပြုလုပ်တယ်ပေါ့လေအဲ့တော့သူတို့ရဲ့စိတ်ဆန္ဒနဲ့သူတို့ရဲ့ဒီရင်းနှင်းခံစားချက်ကဘယ်လိုရှိလဲဆိုတော့ကိုရီးယားနိုင်ငံကလည်းတစ်ချိန်လုံးကစစ်အာဏာရှင်တွေရဲ့လက်အောက်မှာကြဆင်းခဲ့ဘူးရေစစ်အာဏာရှင်တွေကိုလက်နဲ့ဆွဲကိုက်ပြီးညင်းညဲစွာနဲ့ဆန္ဒပြတယ်ညင်းညဲစွာနဲ့ဆန္ဒပြတာကိုစစ်အာဏာရှင်တွေကလက်နက်နဲ့ပြန်လဲပြီးတော့တပ်ဖြတ်တယ်ချိန်မုန်းနေအဲ့ဒီအချိန်မှာပြည်သူတွေကစစ်အာဏာရှင်တွေလက်နက်တွေပြန်လဲလှုပ်ပြီးတော့ရရလက်နက်ဆွဲကိုက်ပြီးတော့ပြန်လဲတိုက်ခိုက်ခဲ့တွန်းလှန်ခဲ့တယ်တွန်းလှန်ခဲ့ရချိန်မှာအောင်မြင်ခဲ့တယ်အဲ့တော့သူတို့ကိုယ်တိုင်ကလည်းစစ်အာဏာရှင်တွေရက်စက်မှုတန်းကြွမှုကိုခါးပြီးစွာခံစားခဲ့ရတယ်အဲ့တော့သူတို့အရန်ကိုချင်းစားလာတယ်ပြီးတော့မြန်မာပြည်သူပြည်သားတွေကိုကိုရီးယားပြည်သူပြည်သားများကဲလို့မြန်မာနိုင်ငံမှာဆက်အာဏာသိမ်းခံရတာကိုကိုရီးယားနိုင်ငံမှာဆက်အာဏာသိမ်းခံရတယ်လို့ကိုချင်းစားမှုဒီအပြည့်အဝနဲ့သနာကျင်နာမှုတွေနဲ့ပတ်မိုးကူညီအပေးမှုတွေကိုအင်တက်အားတဲ့ပြုလုပ်ခဲ့ကြတာလေဒီနေ့အချိန်ရှိပါပဲအခုအချိန်ချီကိုရီးယားဘက်ကနေပြီးတော့ဒီထောက်ပံ့မှုတွေကူညီမှုတွေပတ်မိုးမှုတွေကအင်တက်အားတဲ့ပါပဲကိုရီးယားနိုင်ငံပြန်မှာတော့မဟုတ်ဘူးကိုရီးယားကနေပြီးတော့အဲဒီဆိုင်းမြန်မာနေဆက်အထိမြန်မာနိုင်ငံအတွင်းအထိဘောမှာသွားပြီးတော့သူတို့ထောက်ပံ့ကူညီမှုတွေပတ်မိုးမှုတွေကိုဒီနေ့အချိန်ချီပြုလုပ်နေစေဖြစ်ပါလိမ့်ခင်ဗျာနောက်တစ်ခုကကိုရီးယားဆိုတာပါဟုတ်ကဲ့ကိုရီးယားဆိုတာဘိုင်းကတော့ဆိုလို့ရှိရင်လည်းစတင်ပြီးတော့အာဏာသိမ်းတဲ့အချိန်မှာကိုရီးယားနိုင်ငံမှာဒီမိုကရက်တစ်ပါတီပေါ့လေမြန်မာပြည်နဲ့အများဆုံးညီဆက်မှုရှိတယ်မြန်မာပြည်ရဲ့စည်းကိုအားပေးထောက်ခံတဲ့ဒီမိုကရက်တစ်ပါတီကလည်းအာဏာရရှိနေတဲ့အချိန်ကာလဖြစ်တယ်အဲ့ဒီအချိန်မှာသမ္မတကိုယ်တိုင်ရောဝန်ကြီးချုပ်ကိုယ်တိုင်ရောသူတို့ကတရားဝင် Facebook နဲ့ Twitter အနေဖြင့်သူကြီးညာရတယ်မြန်မာနိုင်ငံမှာဆက်နာသိမ်းမှုကိုသူတို့နဲ့ကပ်ကွက်တဲ့ရှုတ်ချတယ်အဲဒီဒုရုကောင်းဆောင်ဖြစ်တဲ့နော်အဲနိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်ကိုအမြဲတမ်းလှုပ်ပေးဖို့အပြည်သူပြည်သားတွေကိုရဲရဲဆက်ဆက်ဖမ်းဆီးတာတွေတပ်ဖြတ်တာတွေနှိပ်စက်တာတွေမပြုလုပ်ဖို့မြန်မာနိုင်ငံဒီမူစီလမ်းကြောင်းပေါ်ကိုအမြဲတမ်းပြန်လည်ရရှိဖို့အတွက်ဒီစောင့်ရပေးဖို့နဲ့2020ရွေးကောက်ပွဲရလဒ်ကိုအတိမပြုရဲဆိုပြီးသူတို့ထဲထဲဝင်သမ္မတနဲ့ဝန်ကြီးချုပ်တွေကိုလည်းကြီးညာကြတယ်အဲလိုကြီးညာတဲ့အတူကိုရီးယားနိုင်ငံမှာရှိတဲ့လွတ်တော်အမတ်တွေကလည်းသူတို့အချင်းချင်းစုပေါင်းပြီးတော့မြန်မာဒီမိုကရေစီရေးပြန်လည်ရရှိနိုင်စေရေးဆိုပြီးအခွင့်အရေးတစ်ခုကိုဖွဲ့ကြတယ်အဲဒီအခွင့်အရေးတွေဒီနေ့အချိန်ကြီးရှိပါတယ်အတိုက်ခံရောအာဏာရောအဲဒီအချိန်မှာတယောက်နဲ့တယောက်နဲ့ဘယ်လိုပြောလဲကန့်ကွက်စရာမရှိဒီဘယ်လိုပြောမလဲငင်းပယ်စရာမရှိတစုတဝေးနဲ့စုပေါင်းသွားတယ်လို့ပြောလို့ရပါတယ်နောက်တစ်ခုကလည်းမြန်မာနိုင်ငံဒီမိုကရေစီတောင်းလေးဖို့အတွက်ဒီမိုကရေစီနောက်ကိုပြန်ရရှိဖို့အတွက်ကိုရီးယားနိုင်ငံကစံပြဖြစ်ရမယ်ဆိုတဲ့ခံယူချက်နဲ့ခံစားခဲ့တဲ့လူတွေကရှိပါတယ်အဲဒီအချိန်ကြောင့်မို့လို့အစိုးရရောပြည်သူရောပူးပေါင်းပါဝင်ပြီးတော့အပိကေမြို့တော်နိုင်ငံဖြစ်တယ်လို့ကျွန်တော်ပြောချလိုပါတယ်ခင်ဗျာ
ကိုရီးယားကိုရောက်ရှိနေတဲ့ဒီမြန်မာနိုင်ငံသူနိုင်ငံသားတွေအနေနဲ့ပေါ့နော်မြို့တော်နိုင်ငံကာလတစ်လျှောက်လုံးမှာဒီလို fan raising တွေခုနပြောလို့ဒီလှုပ်ရှားမှုတွေနဲ့လုပ်ခဲ့တဲ့အထဲထဲမှာဘလောက်တိုက်တာအထိမှဟိုတနေ့ကလည်းကိုရန်နိုင်ထွန်းရဲ့ဒီလူမှုကွန်ရက်ဆိုင်မျက်နှာမှာတင်ထားတာရှိတယ်တကယ်ပေါ်မှာအတိုင်းအတာတစ်ခုဒီအမေရိကန်ဒေါ်လာရဲ့ဒီအမောင့်တစ်ခုလောက်အထိကိုဒီကိုရီးယားရောက်မြန်မာတွေဘက်ကနေပံ့ပိုးနိုင်ခဲ့တာမျိုးရှိတယ်အဲ့ဒီဟာနဲ့ပတ်သက်တော့နည်းနည်းလေးပြောပြပေးပါဦးရှင်
အပြည့်အစုံနဲ့တော်လိုင်းရေးအချိန်ကာလကြာလာတဲ့အခါကျတော့သူတို့ဘက်ကပဲအကြံဉာဏ်ပေးပါတယ်တရားဝင်ဖြစ်အောင်ဒီမှတ်ပုံတင်မှုတစ်ခုကိုပြုလုပ်ပါအဲ့လိုအချိန်မှာကျွန်တော်တို့ကလည်းဒီမှတ်ပုံတင်မှုတစ်ခုကိုပြုလုပ်တယ်အဲ့တော့ကိုရီးယားနိုင်ငံမှာဆိုလို့ရှိရင်ကိုရီးယားနိုင်ငံမှာရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေအားလုံးကဗီနီယာဗီဒီဇာပါပဲရောက်ရောက်သူတို့ရဲ့စိတ်ထဲမှာဒီဝိုင်းဝိုင်းပြီးတော့ထူထမ်းကြတယ်ထောက်ခံကြတယ်ကူညီကြတယ်အခုဆိုလို့ရှိရင်အဲဒီဆက်အနာတင်ဝင်ဆက်နေကော်မတီကနေပြီးတော့ Bandy Challenge ဆိုပြီးတော့သူတို့ဒီ campaign တစ်ခုကိုသူတို့ပြုလုပ်ခဲ့ပါတယ်အဲ့ဒီ campaign ကိုပြုလုပ်ခဲ့တာတော်တော်ကြီးကိုအောင်မြင်ပါတယ်ဒီအချိန်ရှိပါပဲအဲ့တော့သူတို့ရဲ့ campaign ကတော့ငါးနိုင်ငံပြည်ငါးတည့်ရဲ့မိမိတို့ရဲ့လောကလစာတွေကနေပြီးတော့တရက်စာဝင်ဝေးကိုလစဉ်လာတိုင်းပို့တော်လိုင်းရေးအတွက်ထူထမ်းမယ်ဆိုပြီးတော့ထူထမ်းကြတဲ့ဒီ campaign တစ်ခုဖြစ်ပါတယ်အဲ့ဒီ campaign ကဆိုလို့ရှိရင်အခုဆိုလို့ရှိရင်ကျွန်တော်တို့ NGO အစိုးရကိုစတဲ့ကြံရောက်ပြီးကျွန်တော်ထူထမ်းနိုင်ခဲ့ပါတယ်ထို့ဒီဒီတွင်ထဲမှာရှိတယ်အဲ့ဒါကျွန်တော်တို့ဒီဒီသူကကွေတက်တွေနောက်ပြီးတော့ဒီ PDF တွေနောက်ပြီးတက်ကြွတုတ်ရှားတဲ့လူငယ်တွေကိုလည်းနော်ဒီတက်တလားတစ်ခါနှစ်လားတစ်ခါပုံစံမျိုးနဲ့ထူထမ်းနေတာလေတစ်ခွက်ကို30 35သိန်းအဲ့လိုမျိုးတုံးတဲ့ထူထမ်းမှုတွေကလာတိုင်းလာတိုင်းမှာအခွင့်20အခွင့်30ကြားမှာရှိပါတယ်ထူထမ်းထောက်ပံ့မှုတွေကကိုရီးယားနိုင်ငံကနေပြီးတော့စီစဉ်သွားတဲ့ငွေကြေးပမာဏကမနည်းတော့မဟုတ်ပါဘူးထို့အတူပဲဒီစီမံကိန်းနဲ့ဗန္ဒာရီနဲ့ယင်းနည်းဟုတ်နိုင်ကိုညွှန်းဆိုရတယ်ပြီးတော့ပြုလုပ်တဲ့ဒီ campaign တွေဤလိုဒီပေါ်ဒီကိုလိုတိုက်ခိုက်တဲ့ရောင်းချမှုတွေအဲနောက်ပြီးတော့ဒီငွေတိုက်စာချုပ်တွေအဲ့ဒါတွေကိုလည်းအင်ဒိတ်အားတဲ့ကိုရီးယားနိုင်ငံဘက်ကအားပြုမှုတွေအများကြီးရှိပါတယ်ကိုရီးယားရောက်ပြည်မြန်မာနိုင်ငံသားတွေကမကကိုရီးယားလူမျိုးတွေကအစတူတန်းဟောဒီဝယ်ယူအားပေးမှုတွေလည်းကျွန်တော်တို့မှာအင်ဒိတ်အားတဲ့ရှိပါတယ်
ဟုတ်ကဲ့ရှင်အဲ့တော့ကိုရီးယားရောက်နေတဲ့မြန်မာနိုင်ငံသားတွေဘက်ကဒီလိုမျိုးဆရာနာရှင်စန့်ချင်ရေးကိုသူတို့ဒီတက်တက်ကြွကြပါဝင်လှူရှားကြတဲ့အခါမှာကိုရီးယားရောက်မြန်မာဒီအများစုကတရားဝင်နေထိုင်ကြတဲ့သူတွေဖြစ်တဲ့အခါမှာမြန်မာတန်ယုံကလက်ရှိမှာဆရာနာရှင်ရဲ့ဒီစေဆိုးရရဲ့ထိန်းချုပ်မှုအောက်မှာရှိနေတဲ့အခါကျတော့သူတို့တရားဝင်နေထိုင်ရင်းနဲ့သူတို့ဆက်ပြီးတော့တက်တန်းလွန်သွားတဲ့အခါမှာတက်တန်းတိုးရေးအပါအဝင်ပေါ့နော်ဒီလိုမျိုးဒီ immigration status တရားအစဘလိုမျိုးဆက်ပြီးတော့သူတို့မှာအခက်အခဲစိန်ခေါ်မှုတွေလည်းရှိတယ်လေအဲ့လိုရှိနေတဲ့အပေါ်မှာအခုလက်ရှိဒီကိုရီးယားဆိုးရအပါအဝင်ပေါ့နော်ဒီကနာဒီမိုကရေစီရေလှုပ်ရှားတဲ့သူတွေအဥဆောင်နေတဲ့အဖွဲ့အစည်းတွေဘက်ကဘာတွေကူညီဆောင်ရွက်ပေးနေတာမျိုးရောရှိပါလဲရှင
်ဟုတ်ကဲ့ကျွန်တော်တို့ကြားသီးလောက်ပြောရမယ်ဆိုလို့ရှိရင်တော့ဒီကိုရီးယားမှာရှိတဲ့မြန်မာတိုင်းဝါနေပြီးတော့ဒီဗီဥတော်လိုင်းရေးအတွက်ကိုကိုရီးယားနိုင်ငံကပြန်မှတက်ကြွစွာနဲ့ပါဝင်လှုပ်ရှားဆောင်ရွက်ခဲ့တဲ့သူတွေရဲ့ပတ်စုတက်တန်းတွေကုန်သွားပြီဆိုလို့ရှိရင်သူတို့ထပ်ပြီးတော့တက်တန်းတွေမတိုးပြီးတော့ပါဘူးအတူပြီးတော့ပဲနဲ့အဲသူတို့ဘယ်လိုပြောမလဲဒီတချို့ဆိုလို့ရှိရင်လည်းစာအုပ်ကိုတိမ့်လိုက်မယ်လို့ပြောလို့ပြောတဲ့ပြည်ပြောခံရပါတယ်တချို့ဆိုလို့ရှိရင်မတိုးပြီးနိုင်ဘူးအထက်မေးရဘာမှမလုပ်နိုင်ဘူးဆိုပြောတဲ့ပြည်ပြရှိပါတယ်အဲ့လိုအခြေအနေမျိုးမတိုင်မီကတည်းကကိုရီးယားအစိုးရကနေပြီးတော့ကိုရီးယားဒီ2021ခုနှစ်ဒီဧပြီလကတည်းကကိုရီးယားဒီပြည်ရေးကြီးနဲ့ကိုရီးယားနိုင်ငံခြားရေးဝန်ကြီးဌာနကနေပြီးတော့ကိုရီးယားနိုင်ငံမှာရောရှိနေတော့မြန်မာနိုင်ငံသားမြို့သူမဆိုးနော်ဒီမြန်မာနိုင်ငံအပြင်မှာတင်းကြီးအေဂျင့်ပြီးတော့ဒီမိုစီကန်ကြောင့်ပေါ်ပေါ်ပြန်ရောက်ရှိတဲ့အချိန်ကာလအထိကိုရီးယားနိုင်ငံအပြင်မှာတရားဝင်နေထိုင်ပြီးဖြစ်စေတရားမဝင်နေထိုင်ပြီးဖြစ်စေသူတို့ကိုနေထိုင်ခွင့်ပေးပါမည်ဆိုပြီးတော့သူတို့ဒီနေ့ကြေညာခဲ့ပါတယ်အဲ့ဒီညာချက်ကြောက်တွေပဲကိုရီးယားနိုင်ငံမှာရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေကသူတို့ရဲ့ပတ်စုတက်တာမရှိတော့ညာလေးပဲအဲသူတို့ကကိုရီးယားနိုင်ငံရဲ့ဒီတော်တော်ကျွန်မပြလိုက်တဲ့ဥဒါချင်းဆန္ဒတော်အနေနဲ့ပြလိုက်တဲ့ G199 ဆိုတဲ့ဗီဇာကို6000ဝန်းရှိပါတယ်အဲ့တော့ဖမ်းဆီးကာရရရှိခဲ့တဲ့မြန်မာနိုင်ငံသားတွေဖမ်းခံခဲ့ရတယ်ဆိုလို့ရှိရင်လည်းပဲအဲ့မြန်မာနိုင်ငံသားကအကျိုးစဉ်အကြောင်းစဉ်သူ့ရဲ့အခြေအနေသူ့ရဲ့တက်ကြွလှုပ်ရှားမှုအခြေအနေတွေကိုတင်ပြမယ်ဆိုလို့ရှိရင်အဲ့ဖမ်းဆီးထိန်းသိမ်းမှုကနေတက်လှုပ်ပေးပြီးတော့ဒီ G1 ဗီဇာကိုကြောင်းပြလိုက်တဲ့အနေအထားကြီးလည်းရှိပါတယ်အဲ့တော့ကိုရီးယားအစိုးရဘက်ကတော့မြန်မာနိုင်ငံသားတွေကိုအဖက်ဖက်ကနေတက်နေတယ်မြတ်ကူညီပေးနေပါတယ်ပြီးတော့လည်းမြန်မာတိုင်းဘက်ကတော့သူတို့ကိုစစ်အာဏာရှင်တွေရဲ့လောက်ခံတွေတောက်တိုင်တွေဖြစ်တဲ့အတွက်ကြောင့်မလို့ဒီတက်ကြွလှုပ်ရှားတဲ့သူတွေကိုတော့ပစုတန်တူဝေးချင်းကိုအပြုလုပ်ခြင်းနဲ့ခါအတူတူညှဆနေတာကိုတွေ့ရပါတယ်
။ဟုတ်ကဲ့ရှင်ဒါကတော့လက်ရှိမြန်မာနိုင်ငံသားတွေနဲ့ပတ်သက်လို့ပေါ့နော်။ဒီကိုရီးယားအစိုးရနဲ့ဒီအခုလက်ရှိစစ်ကောင်စီဒီလိုတချို့စီးပွားရေးဆက်နွယ်မှုတွေရှိတဲ့အခါမှာလူခွေလှုပ်ရှားသူတွေအပါအဝင်ဒီမြန်မာနိုင်ငံမှာဒီလိုမျိုးစစ်ကောင်စီဘက်ကနေပြည်သူကိုအကြမ်းဖက်ပြီးတော့မှနှိပ်စက်ညှဉ်းပန်းတပ်ဖြတ်နေတဲ့အနေအထားမျိုးရှိနေတဲ့အတွက်စစ်ကောင်စီရဲ့ထောက်တိုင်နေနောက်ပြီးတော့စစ်ကောင်စီရဲ့စီးပွားရေးလက်နက်ရေးကိုပတ်မိုးပေးနိုင်မဲ့ဒီစီးပွားရေးအရာဟိုသူ့ကိုဟိုစာတန်ခတ်ပိတ်လို့အေးအေးယူမှုတွေလုပ်နိုင်မှုအတွက်ကိုရီးယားဆိုရဘက်ကနေပြီးတော့ပူးပေါင်းပါဝင်ပေးပါကုလီဆောင်ရပေးပါဆိုပြီးတောင်းဆိုတာရှိရဲဆိုတော့အဲ့ဒီအချက်လက်နဲ့ပတ်သက်ပြီးတော့ကိုရန်နိုင်ထွန်းတို့ဘက်ကဗာများပြောပြနိုင်တာရှိမလဲရှင
်ဟုတ်ကဲ့ကိုရီးယားနိုင်ငံမှာရှိတဲ့တချို့ကြီးပါသောစီးပွားရေးလုပ်ငန်းရှင်များနဲ့အလက်တန်းစားစီးပွားရေးလုပ်ငန်းရှင်တို့မများတယ်မာနိုင်ငံပြည်မှာဒီနည်းမဲ့မှုတွေပြုလုပ်နေပါတယ်အဲ့လိုပြုလုပ်နေတဲ့ဒီစီးပွားရေးလုပ်ငန်းရှင်တွေကိုလည်းကျွန်တော်တို့ကတော်တော်ပြုဆောင်ပြီးတော့မာနိုင်ငံပြည်မှာစီးပွားရေးလုပ်ဆောင်မှုတွေကိုတရှိချင်းဒီမှာခိတ္တရဆိုင်ပြီးဖို့ဒီစစ်ကောင်စီကိုပေးစရာရှိတဲ့အဲ့ဒါအခွန်တုပ်တွေကိုပေးပေးနေဖို့လက်ရှိအချိန်ကြီးကဒီစစ်အာဏာရှင်တွေကိုထောက်ပံ့ကူညီတဲ့စီးပွားရေးလုပ်ငန်းမျိုးတွေဖြစ်နေတာကိုကျွန်တော်တို့အနေနဲ့သူတို့တင်ပြရဲဒါမြန်မာနိုင်ငံအတွင်းမှာဒီစီးပွားရေးလုပ်ငန်းရှင်တွေဒီအနေနဲ့စီးပွားရေးလုပ်ငန်းကရရှိတဲ့အကျိုးမြတ်ပြီးအခွန်တွေပြန်ဆောင်ပြီးတော့ဒီစစ်ကောင်စီကိုပြန်ပေးတဲ့ဥစ္စာတွေကပြည်သူလူတွေကိုတပ်ဖြတ်ဖို့လက်နက်တွေဝယ်တာတွေဖြစ်တယ်ဆိုတော့ကျွန်တော်ရှင်းပြပါတယ်ဆိုတော့လည်းပဲစီးပွားရေးတမအများကြီးကတော့သူတို့ရဲ့စီးပွားရေးလုပ်ငန်းတွေကိုပဲအဓိကရတ်လောက်သူတို့လုပ်ချင်တဲ့သဘောရှိပါတယ်အဲ့ဒါကြောင့်ကျွန်တော်တို့မှာတော်တော်ချို့တော်တော်များတော့ပြောရဆိုတာခက်ပါတယ်သို့တော်လည်းတချို့ကတော့တန်လဲပြီးတော့နောက်ဆုတ်လာတာတွေကိုလည်းကျွန်တော်တို့တွေ့မြင်ရပါတယ်ခင်ဗျာအဲ့ဒီအနေအထားတော့ရှိပါတယ်သို့တော်လည်းကိုရီးယားဒီအစိုးရအနေနဲ့ကတော့ပြီးခဲ့တဲ့ဒီဒီမိုကရက်တစ်ပါတီလက်ထက်သမ္မတမွန်ဂျေအင်းလက်ထက်မှာဆိုလို့ရှိရင်တော့ဒီမနိုင်ငံအတွင်းမှာစီးပွားရေးလှုပ်ဆောင်မှုတွေကိုလှုပ်ဆောင်တာတွေကိုပြန်လည်စဉ်းစားသုံးသပ်ဖို့နဲ့မြန်မာနိုင်ငံနဲ့စည်ရေးပိုင်းဆိုင်ရာဆက်သွယ်မှုတွေအားပေးကူညီထောက်ပံ့မှုတွေကိုအပြုလုပ်ဖို့ဆိုပြီးတော့လေသူတို့အင်ဂျာတော်ကနေပြီးတော့တရားဝင်စာထွက်ထားတယ်ရှိပါတယ်ခင
်ဗျ။ဟုတ်ကဲ့ရှင်ဟုတ်ကဲ့အဲ့တော့အခုဒီနေဦးတော်လန်ရေးပေါ့နော်ဒီမြန်မာပြည်ဒီမိုကရေစီရရှိရေးကဆက်အာဏာသိမ်းခဲ့တဲ့2021ခုနှစ်ဖေဖော်ဝါရီ1ရက်နေ့ကနေစပြီးတော့အခုဒီမကြာခင်ရက်ပိုင်းမှာပဲနှစ်နှစ်ကိုပြည့်တော်မယ်ပေါ့နော်ဆိုတဲ့အခါကျတော့ဒီကိုရီးယားရောက်မြန်မာတွေအနေနဲ့ပေါ့နော်အခုလာမဲ့ဒီ2023ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ဒီနှစ်နှစ်ပြည့်တဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့ဘာတွေများဆောင်ရွက်ဖို့အစီအစဉ်ရှိပါလဲရှင
်။ဟုတ်ကဲ့ကိုရီးယားနိုင်ငံမှာကတော့ကျွန်တော်တို့လာမယ့်ဒီတရင်းမှုတွေနေပါလိ။ဒီဇန်နဝါရီလ29ရက်နေ့ကျရင်တော့ဒီစစ်အာဏာရှင်ညီကုန်း2023ဆိုပြီးတော့ခေါင်းစဉ်တွေကျွန်တော်တို့ဒီဆန္ဒပြသမှုတွေကိုပြုလုပ်ဖို့ရှိပါတယ်။ကိုရီးယားနိုင်ငံဆိုမျိုး မှာရှိတဲ့စစ်တိုင်ယုံရှိကနေပြီးတော့ကျွန်တော်တို့ဒီမြန်မာတိုင်ယုံရှိအချီကိုကျွန်တော်စီတန်းလှည့်လည်ပြီးတော့ဆက်လက်ပြသမှာဖြစ်ပါတယ်။အဲတော့စစ်တိုင်ယုံရှိမှာတော့ဒီသတင်းစာရှင်းလင်းပွဲကြီးကိုပြုလုပ်မယ်၊ကန့်ကွက်ရှုတ်ချဆက်လက်ပြသမှုတွေပြုလုပ်မယ်၊ပြုဝိုင်းစီတန်းလှည့်လည်မယ်၊ကျူးကျော်တမ်းနဲ့ပြည့်တော်ပြီးတော့စစ်တိုင်ယုံရှိကနေပြီးတော့ကျွန်တော်တို့ဒီမိနစ်45မိနစ်တနားလောက်အကြာလမ်းလျှောက်သွားမယ်ဆိုရင်မြန်မာတိုင်ယုံကိုရောက်ပါမယ်။မြန်မာတိုင်ယုံမှာလည်းအခုလိုပဲသတင်းစာရှင်းလင်းပွဲလုပ်မယ်၊ဆက်လက်ပြပွဲကြီးကျူးကျော်တမ်းနဲ့ပြည့်တော်မှုတွေကိုပြုလုပ်ဖို့ရှိပါတယ်။အဲ့ဒီစီစကားပြပြမှုမှာဆိုလို့ရှိရင်ကိုရီးယားနိုင်ငံရောက်ရှိနေဒီမှာနိုင်ငံသားတွေဒါမှမဟုတ် NGO အဖွဲ့အစည်းတွေကိုရီးယားဖုန်းတော်ကြီးတွေလည်းပြောင်းပေါင်းမှာဖြစ်ပါတယ်။အဲ့လိုလုပ်ပြီးသွားရင်ကျွန်တော်30ပြည့်နေကြရင်တော့ကိုရီးယားနိုင်ငံမှာရှိတဲ့ဒီအကြီးဆုံးသောဗုဒ္ဓဘာသာဂိုင်းဖြစ်တဲ့ချိုကဲဂိုင်းဖုန်းတော်ကြီးတွေကနေပြီးတော့ဒီစစ်တိုင်ယုံရှိပါဒီစကားပြသမှုပြုလုပ်မယ်ပြီးသွားရင်ကျွန်တော်တို့ဒီကိုရီးယားနိုင်ငံရဲ့ထုံးစံအတိုင်းဒီဗုဒ္ဓဘုရားရှင်ကိုတိုင်တယ်ပြီးတော့ဆုတောင်းဆန္ဒပြသမှုတွေကိုစီစဉ်လက်လည်ပြီးတော့ဆန္ဒပြသဖို့အစီအစဉ်ရှိပါတယ်ပြီးတော့ဒီတလပိုင်းတရရနေပေါ့လေဆရာနာသိမ်းမှုနှင်းနှင်းပြည့်တဲ့နေ့မှာဆိုလို့ရှိရင်တော့ကိုရီးယားနိုင်ငံလွှတ်တော်ထဲမှာကိုရီးယားနိုင်ငံရဲ့အကြီးအကဲဆုံးသောအတိုက်ခံပါတီဖြစ်တဲ့ Justice Party ကဦးဆောင်ပြီးတော့ဒီမြန်မာဒီမိုကရေစီရေးအတွက်ဆွေးနွေးပွဲတစ်ခုကိုပြုလုပ်မှာဖြစ်ပါတယ်ဆွေးနွေးရခြင်းအကြောင်းများတော့ဒီကျွန်တော်တို့ရဲ့အမျိုးသားညီညွတ်ရေးအစိုးရ NGO ကိုတရားဝင်အစိုးရဖြစ်အသိမဲ့ပြုရည်တဲ့နိုင်ငံတကာကနေပြီးတော့ကျွန်တော်တို့ NGO နဲ့အတူတန်ရေးသမဂ္ဂနိုင်ငံရေးဆိုင်ရာကိစ္စရပ်တွေကိုလွှတ်ဆောင်နိုင်ဖို့အတွက်ဆိုပြီးရွေးချက်နဲ့ဆွေးနွေးပွဲပြုလုပ်မှာဖြစ်ပါတယ်။အဲဒီဆွေးနွေးပွဲမှာဆိုလို့ရှိရင်ကျွန်တော်တို့ရဲ့ဒီတမကြီးဖြစ်တဲ့ဦးကျော်မိုးထွန်းကိုယ်တိုင်ကအပင်အမှားစကားပြောချက်မှာဖြစ်တယ်လို့လူ့ဘော်ဒီဒီမိုကရေစီပါတီကပေါ်မိုးစော်ကလည်းဝင်ရောက်ပြီးတော့ဆွေးနွေးမှာဖြစ်ပါတယ်ခင်ဗျာ။အဲ့ဒါတော့ကိုရီးယားနိုင်ငံရဲ့လွှတ်တော်ဝင်နဲ့မှာဒီ Justice Party ကလွှတ်တော်အမတ်တွေနဲ့အတူမြန်မာဒီမိုကရေစီကိုတက်ထွားစွာဆောင်ရွက်နေတဲ့ဒီကိုရီးယားလွှတ်တော်အမတ်များပူးပေါင်းပြီးတော့ဆောင်ရွက်မှာဖြစ်ပါတယ်ခင်ဗျာ။အဲ့လိုအစီအစဉ်တွေကျွန်တော်တို့ကိုရီးယားမှာရှိပါတယ်ခင်ဗျာ။
ဒီလက်ရှိဒီမိုကရေစီလှုပ်ရှားတဲ့သူတွေဘက်မှာမျိုးသားညီညွတ်ရေးအစိုးရ NUG ဆိုတဲ့ဒီအစိုးရတည်းရဲ့ပေါ်ဆောင်လာတယ်။နောက်ကိုရီးယားမှာဆိုလို့ရှိရင်လေကိုရီးယားဒီကိုယ်စားလှယ်ပေါ့နော်ဒီ NUG ရဲ့အခုထူးကိုယ်စားလှယ်ဖြစ်နေဒီကိုရီးယန်နိုင်ထွန်းကိုလည်းထပ်အပီတာဝန်ပေးထားရှိတယ်။ဒီအစိုးရရုံးချက်ကိုလည်းဖွင့်လှစ်ပေးနိုင်တာရှိတယ်။ဆိုတော့အခါကျတော့ဒီလာမယ့်2023ခုနှစ်ကမြန်မာနိုင်ငံအတွက်ထူးခြားတဲ့အကြောင်းလေးတရဖြစ်မယ်ဆိုပြီးတော့လေဒီတော်လိုင်းရေးအားစုတွေရောဒီလက်ရှိဒီလှုပ်ရှားနေတဲ့ဗမာပြည်ထဲမှာလှုပ်ရှားနေတဲ့ဒီ People Defense Force ပေါ့နော်ဒီပြည်သူဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေရောဒေသခံပြည်သူတွေတော်တော်များများကရောအကုန်လုံးကအကြောင်းလေးတစ်ခုဖြစ်မယ်ဆိုပြီးတော့ယုံကြည်မျှော်လင့်နေတာရှိတယ်။ဒီပေါ်မှာဒီကိုရီးယားကိုယ်စားလှယ် NUG ကိုယ်စားလှယ်တရအနေနဲ့ပြည်သူတို့ဗမာပြည်သတင်းစကားပါနိုင်တာရှိသလဲရှင်းဆက်ပြီးတော့အဓိကပြည်သူလူထုနဲ့အတူတူလက်တွဲပြီးတော့ဆောင်ရွက်သွားမယ်အစီအစဉ်တွေရှိလို့ရှိလို့ရှင်လဲအဲ့ဒါကိုဗမာပြောချင်တာမျိုးရှိပါလေလို့ဟုတ်ကဲ့
ဟုတ်ကဲ့ပါအဓိကတော့ကျွန်တော်တို့ကဒီဓမ္မနဲ့အဓမ္မရှင်ပြိုင်မှုတစ်ခုဖြစ်ပါတယ်အခုကျွန်တော်တို့ဒီတော်လန်ရေးကြီးဟာတပါတီတစ်တွက်တူတယောက်အတွက်အခွင့်အရေးတစ်ခုအတွက်လောက်တာမဟုတ်ပါဘူးမြန်မာနိုင်ငံပြည်သူပြည်သားတွေအားလုံးစစ်အာဏာရှင်တွေရဲ့လက်အောက်ကနေပြီးတော့လွတ်မြောက်ဖို့စစ်ဖက်နှောက်အောက်ကနေပြီးတော့ကျွန်တော်တို့ပြန်လည်ပြီးတော့လွတ်မြောက်နိုင်စေဖို့အတွက်အားလုံးစုပေါင်းပြီးတော့တော်လှန်ခဲ့တဲ့နောက်ဆုံးတိုက်ပွဲတစ်ခုနောက်ဆုံးတော်လှန်ရေးတစ်ခုဖြစ်ပါတယ်ကျွန်တော်မြန်မာနိုင်ငံပြည်မှာဆက်အာဏာရှင်တွေကခေတ်ဆက်ဆက်ကြီးစိုးလာတာတွေကကျွန်တော်ပြည်သူပြည်သားတွေကျွန်တော်တို့လက်ထက်အထိပေါ့လေခံစားခဲ့ရတာတွေဟိုကျွန်တော်တို့အမြဲတမ်းအမှတ်ရပါတယ်သိရှိပါတယ်ဒါတော့လည်းဒီချိန်ကတော့ဆက်အာဏာရှင်တွေရဲ့ညီကုန်း2023ဖြစ်ရနိုင်မယ်ဆိုတာကိုကျွန်တော်တို့ယုံကြည်ပါတယ်အဲ့ဒါကြောင့်လည်းကျွန်တော်တို့ကိုရီးယားနိုင်ငံမှာရှိတဲ့မြန်မာနိုင်ငံသားတွေရောကိုရီးယားနိုင်ငံမှာဒီထိုင်ကြတဲ့ကိုရီးယားပြည်သူပြည်သားတွေနဲ့အတူအစိုးရပါမကျန်ကျွန်တော်တို့ရဲ့ဒေါ်လာရင်းကြီးမှာလည်းအားပေးကူညီမှုတွေပြုလုပ်နေပါတယ်။ခုတည်းကြောင့်လို့ပြည်တွင်းမှာရှိနေကြတဲ့ပြည်တွင်းထဲမှာတက်တက်ကြွရနေအမျိုးရဲ့အသက်ကိုပရဒါမထားဘဲနဲ့တိုက်ပွဲဝင်နေကြတဲ့ကျွန်တော်ညီကိုနောက်တော့တိုင်းရင်းသားတော်မှာအားလုံးကိုလေကျွန်တော်တို့အနေနဲ့ကစစ်တပ်တွေမကြကြဘူးဇွဲတင်းတင်းတက်ကျွန်တော်တို့ဒေါ်လာရင်းကြီးကိုအဲ့ဒါအင်တိုက်အားတိုက်နဲ့ဆက်လက်ပြီးတော့တွန်းလှန်ပြစ်ခတ်ကြဖို့ကျွန်တော်တို့ရဲ့အောင်ပွဲကျွန်တော်တို့ရဲ့ပန်းနိုင်ငံလက်တကမ်းမှာပဲရှိရဲဆိုရဲအကြောင်းကိုကျွန်တော်ပြောချင်ပါတယ်ကျွန်တော်တို့ဘက်ကလည်းကျွန်တော်တောင်းဝင်ကြောင်းတော့ပါမယ်ဒီတွင်ကတော်လန်တက်ဖို့နေသူတွေကလည်းဒီဇွဲရှိရှိနဲ့ဝရီးယားရှိနဲ့ဆက်လက်လုပ်ကြပါဒီတွင်ဒီပအန်ချက်ညီညီကျွန်တော်လုပ်ကြမယ်ဆိုလို့ရှိရင်ကျွန်တော်တော်လန်ရေးကြည့်အောင်လွယ်မစွေပုံမှန်ဖြစ်ပါတယ်လို့ကျွန်တော်ပြောကြလိုပါတယ်ခင်ဗျာ
ဟုတ်ကဲ့ရှင်ဟုတ်ကဲ့အခုလို VOA မြန်မာပိုင်းကိုအချိန်ပေးပြီးတော့မှအခုလိုစိတ်ရှင်းလက်ရှင်းရှင်းပြပေးတဲ့အတွက်ကိုရီးယားနိုင်ငံရဲ့ NUG ကိုယ်စားလှယ်ဦးရတိုင်ထွန်းကိုကျေးဇူးထူးပဲတင်ရှိပါတယ်ရှင်
ဟုတ်ကဲ့ကျွန်တော်လည်းဗီဒီယိုကိုအခုလိုရှင်းပြခွင့်ရတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်ခင်ဗျာ